ာညနေခင်းမှာတောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်မေလ28ရက်တနင်္လာနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16.25ရုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုကျမမြသစင်အောင်ကတာဝန်တင်ဆက်သွားမှာပါရှင်
။ကျမသင်ကြီးထိုက်ပါရှင်။အမေရိကန်နဲ့မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲဖြစ်လာနိုင်ခြေရှိနေသေးတာနဲ့အတူမနေ့တုန်းကတော့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တွေဆွေးနွေးခဲ့ကြပါတယ်။လစ်လပ်နေတဲ့စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနခန့်အပ်နိုင်ဖို့ဗန္ဒာရေးဆိုင်ရာကျွမ်းကျင်သူဦးစိုးဝင်းကိုသမ္မတကအမြင့်ဆင်းတင်သွင်းပါတယ်။ဒီလိုထိပ်တန်းရောက်သတင်းတွေကိုတော့ကိုအောင်အောင်နဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းထုတ်လွှင့်ပေးမဲ့သတင်းလွှာတွေထဲမှာတော့ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ရွာသားတွေဟာစားတောက်နေထိုင်ရေးမှာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ
်ဒီကဟုတ်တယ်လို့ပြောတော့တနင်္လာနေ့လောက်ကနေရောက်လာဒီအပြက်ကြီးရေရောဆိုလို့နေစုဒီအားလုံးပေါင်း60လေးရောက်
တနင်္လာမျိုးခရီးရန်ဂိုင်းပေါင်းစုံစစ်ဘေးရှောင်ကူညီဆောင်ရှောက်ရေးအဖွဲ့ကော်မတီဝင်ဦးနော်တောင်ပြောသွားတာပါသတင်းပြေဆုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူတပ်ဖက်ကတရားစွဲဆိုလိုက်တဲ့စစ်ဘေးသင့်ပြည်သူတွေအရေးနဲ့တိုက်ပွဲရရေးဥဆောင်လှုပ်ရှားသူကချင်ကောင်းဆောင်3ဦးရဲ့အမှုနောက်ဆုံးရအခြေအနေပြည်ရင်းပြည်ပကဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ရဲ့ရခိုင်ပြည်နယ်ခီးစဉ်ကြောင်းစတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုသတင်းပေးပို့ချက်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်တို့ကကြီးညာပေးကြပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်းအွန်းတို့ရဲ့ဖြစ်လာနိုင်ခြေရှိတဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်နဲ့မြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေမနေ့တနင်္ဂနွေနေ့တုန်းကတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်ကစစ်မဲ့ဆုံမှာတွေ့ဆုံခဲ့ကြပါတယ်စင်ကာပူနိုင်ငံမှာဇွန်လ12ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲကိုဖျက်ချောင်းပြီးခဲ့တဲ့ကြာသပတေးနေ့ကပြောဆိုထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့စီစဉ်ထားတဲ့အတိုင်းဆွေးနွေးပွဲဖြစ်လာဖို့အလားအလာကောင်းတယ်လို့ပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံဟာအလားအလာကောင်းနေရှိနေပြီးတစ်ချိန်မှာစီးပွားရေးနဲ့ဗန္ဒာရေးအင်အားကြီးတဲ့နိုင်ငံတစ်ခုဖြစ်လာမယ်လို့ယုံကြည်တဲ့အကြောင်းဒီအပေါ်ကင်ဂျွန်အွန်းအနေနဲ့သူနဲ့သဘောတည်းရှိတယ်ဆိုရင်ဖြစ်လာလိမ့်မယ်လို့သမ္မတထရန့်ကTwitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။တောင်ကိုရီးယားဆိုင်ရာအမေရိကန်သံမတ်ကြီးအဖြစ်တာဝန်ယူခဲ့ဘူးတဲ့ဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစွန်ကင်းကဆွေးနွေးပွဲပြင်ဆင်ရေးအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်နေပါတယ်။ဆွေးနွေးပွဲတွေကအင်ကာနေ့လောက်အထိကြာနိုင်တယ်လို့လည်းခန့်မှန်းတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါတယ်။အမေရိကန်သမ္မတထရန့်နဲ့ထိပ်သီးဆွေးနွေးပွဲကိုဆက်လက်ဆောင်ရွက်ရမယ်လို့မြောက်ကိုရီးယားခေါင်းဆောင်ဘက်ကအခိုင်အမာခံယူထားတဲ့အကြောင်းလဲမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကဖော်ပြခဲ့ပါတယ်ရှင်
။ကိုလံဘီယာနိုင်ငံကသမ္မတရွေးကောက်ပွဲမှာလက်ဝဲဝါဒီတပုံဟောင်းနဲ့ကွန်ဆာဗေးတစ်သမရိုးကြဝါဒီတူတို့ရှင်ပြန်ကြရမှာမဲပြတ်သက်မကွာတာကြောင့်နောက်တစ်ကြိမ်ထပ်ရှင်ပြန်ရမယ့်အနေအထားရှိနေပါတယ်။လက်ရှိယူထားတဲ့မဲရလဲအရာကွန်ဆာဗေးတစ်ထက်လွတ်တော်မဟောင်းအိုင်ဗန်ဒီကေဟာ39ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးလက်ဝဲဝါဒီဂူစတာဗိုပက်ထရူကတော့25ရာခိုင်နှုန်းနဲ့နောက်ကလိုက်နေတာပါ။လက်ရရင်ဒီကဲဟာရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလမှာကလေးက Fuck လက်ဝဲတဲ့ပုံနေနဲ့ရယူထားတဲ့အစိုးရရဲ့သဘောတူညီချက်ကိုပြန်ပြင်ဆင်ရွေးဆွဲမယ်ဆိုပြီးတော့ကြေညာပေးထားပြီးတော့ဒီသဘောတူညီချက်ဟာတပုံနေပေါ်အလျှော့ပေးလိုက်လျောထားလွန်အောင်ကြည့်ရဆိုပြီးတော့လည်းသူကပြောပါတယ် Fuck တပုံအဖွဲခေါင်းဆောင်ဟာလွတ်တော်မှရှိနေရမှာမဟုတ်ပဲထောင်ထဲမှာပဲရှိနေရမှာလို့လည်းသူကပြောထားပါတယ်အခုခါမှာတော့ပြက်ပြဲသွားပြီဖြစ်တဲ့ M19 တပုံအဖွဲခေါင်းဆောင်ဟောင်းပက်ထရိုကတော့အစိုးရနဲ့ Fuck တပုံတို့ရဲ့ငင်းငယ်ရေးသဘောတူညီချက်ကိုထောက်ခံသူဖြစ်ပါတယ်။မနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာသမရကိုစလေလောင်းနေဟာမေယာလဲရဲ့90ရာခိုင်နှုန်းနဲ့အပြတ်သက်အနိုင်မရတာကြောင့်လာမယ့်ဇွန်လ18ရက်နေ့မှာနောက်တစ်ကြိမ်ရွေးကောက်ပွဲပြန်ကျင်းပနိုင်ပါတယ်။ရွေးကောက်ပွဲကြီးကျက်သူတွေကတော့ပြည်နယ်တချို့မှာမဲပေးသူအရေးအတွက်တော့များပြီးမဲပေးရမှာလဲပုံမှန်ပဲရှိခဲ့တယ်လို့ဆိုပါတယ်။တနင်္လာနေ့ကကျင်းပတဲ့ရွေးကောက်ပွဲဟာ Max Worry Fuck တပုံနေနဲ့အစိုးရကြားငင်းငယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးပြီးတဲ့နောက်ကျင်းပတဲ့ပထမဆုံးရွေးကောက်ပွဲဖြစ်ပါတယ်။ဒီငင်းငယ်သဘောတူညီချက်ကြောင့်လူပေါင်း2,200ကျော်တည်ဆုံခဲ့တဲ့250ကြာလက်နက်ကင်ပုံကန်ထောက်ကြမှုတွေဆုံးသက်ခဲ့ပါတယ်ခင်ဗျာ
။အာဖဂန်အစိုးရရဲ့အစင်းမြင့်ကိုယ်စားလှယ်အဖွဲ့ကမနေ့တုန်းကပါကစ္စတန်ကိုတွားရောက်ပြီးအာဖဂန်နဲ့ပါကစ္စတန်ကြားအကြမ်းဖက်ဝါဒအတန်ပြန်ချေမှုန်းရေးနဲ့လုံခြုံရေးကိစ္စတို့ကိုဆွေးနွေးခဲ့ပါတယ်။အာဖဂန်ပြည်ထရေးဝန်ကြီးထောက်လှမ်းရေးအေဂျင်စီအကြီးအကဲတို့ပါဝင်တဲ့ထိပ်တန်းလုံခြုံရေးဆိုင်ရာကိုယ်စားလှယ်အဖွဲ့ကတော့အာဖဂန်အမျိုးသားလုံခြုံရေးအကြံပေးဟနီဖ်အက်ဒမာဦးဆောင်ခဲ့ပြီးပါကစ္စတန်ရက်ဖက်နဲ့စစ်ဖက်ခေါင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ပါကစ္စတန်အမျိုးသားလုံခြုံရေးအကြံပေး နက်ဆာဂျန်ဂျူးနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးကမာဂျာဘက်ဘာဂျဝါနဲ့လည်းအရေးကြီးဆွေးနွေးပွဲကျင်းပခဲ့ပါတယ်။မကြာခင်ကရရှိထားတဲ့အဖဂန်ပါကစ္စတန်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးလုပ်ငန်းအစီအစဉ်ကိုအကောင့်ထည့်ဖော်ဖို့အလေးထားဆွေးနွေးခဲ့တယ်လို့ပါကစ္စတန်စစ်တပ်ရဲ့သတင်းထုတ်ပြန်ရေးအဖွဲ့ကကြေညာချက်ထုတ်ပါတယ်။ပါကစ္စတန်နဲ့အဖဂန်နစ္စတန်နိုင်ငံတွေမှာအကြမ်းဖက်ဝါဒီတွေလက်ချက်နဲ့အကြမ်းဖက်မှုတွေကိုရှော့ချနိုင်ရေးအထောက်အကူဖြစ်စေရေးဆောင်ရွက်ကြဖို့လည်းနှစ်ဖက်တို့သဘောတူခဲ့တဲ့အကြောင်းကြေညာချက်မှာဖော်ပြပါဗျ။အာဖဂန်နဲ့ပါကစ္စတန်ကြားစစ်သွေးကြွတိုက်ခိုက်မှုတွေကိုထောက်ပံ့ပေးနေတယ်လို့အပြန်အလှန်ဆွတ်ဆွဲနေကြတဲ့အချက်ကြောင့်လည်းနှစ်နိုင်ငံဆက်ဆံရေးမှာအဖို့အထစ်ဖြစ်နေတာပါ။ကာဘူးမြို့တော်ကိုလာရောက်ဖို့အာဖဂန်သမ္မတအာရှရက်ဂါနီရဲ့ကိုစားအာဖဂန်ကိုယ်စားလှယ်အဖွဲ့ရဲ့ဖိတ်ကြားချက်ကိုလည်းပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးကမာဂျာဘက်ဘာဂျဝါကလက်ခံခဲ့ပါတယ်။ဒါပေမဲ့ရဲ့အတိအကျကိုတော့ကြေညာချက်မှာဖော်ပြမထားပါဘူးရှင်
။ပြည်သူနိုင်ငံပဲရစ်မြို့တော်မှာလေးလွာအထက်ကနေပြုတ်ကျလို့နှီးပါတွဲလောင်းဖြစ်နေတဲ့ကလေးငယ်တဦးကိုအသက်22နှစ်အရွယ်မာလီနိုင်ငံသားရွှေပြောင်းချေချာနေထိုင်သူတဦးကအဆောက်အဦပေါ်တွဲတက်ပြီးတော့တွားရောက်ကဲတင်နိုင်ခဲ့ပါတယ်။အနီးအနားကစားတော့ဆိုင်မှာဘောလုံးမွေးတွားကြည့်ဖို့အင်ကထွက်လာရင်ကလေးငယ်ကိုတွေ့တဲ့အတွက်တွားရောက်ကဲတင်ခဲ့တာလို့ဆိုပါရယ်။အဲ့ဒီဒီတယ်လီဖုန်းထဲမှာရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့အဲ့ဒီကဲတင်သူဂက်စမာဟာလက်ဗလာနဲ့အဆောက်အဦဝရန်ဒါကနေတထပ်ပြီးတထပ်တက်သွားတာကိုမြင်ရပါတယ်။အဲ့နောက်၄တက်ကိုရောက်တဲ့အခါမှာတော့ရန်ဒါမှာတွဲလောင်းခုန်နေတဲ့ကလင်းငယ်ကိုဆွဲမှကဲတင်ခဲ့ပါတယ်။အခုခါမှာတော့အင်တာနက်လူမှုကွန်ရက်မှာသူ့ကိုရုပ်ရှင်တွေကစပိုက်ဒါမန်ဆိုပြီးတော့ဂုံးပြူချီးကျူးပြောဆိုနေကြပါတယ်။ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ကလည်းဂက်စမာကိုအဲလစီနန်းတော်မှာခေါ်ယူတွေ့ဆုံဂုံးပြူခဲ့ပါတယ်။ဘုရားသခင်ရဲ့အကူအညီနဲ့သူကအဲ့လိုကဲတင်နိုင်ခဲ့တာဖြစ်ပြီးတထက်ပြီးတထက်တက်သွားပြီးတဲ့နောက်မှာနောက်တစ်ထပ်ကိုဆက်တက်ဖို့အားရပြေးလာခဲ့တယ်လို့ကက်ဆမာကပြောပါရယ်။သူဟာမကြာခင်မှာပြင်သစ်နိုင်ငံသားဖြစ်လာမှဖြစ်ပြီးတော့မိသက်ကယ်ဆယ်ရေးဌာနမှာအလုပ်ပေးမှဖြစ်တယ်လို့သမ္မတမက်ခရွန်ကပြောပါရယ်ခင်ဗျာ။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်လစ်လန့်နေတဲ့စီမံကိန်းနဲ့ဗန္ဒာရေးဝင်ကြီးနေရာမှာလူစီများတဲ့ဗန္ဒာရေးဆိုင်ရာကျွမ်းကျင်သူဦးစိုးဝင်းကိုခန့်အပ်ဖို့သမ္မတကလွှတ်တော်ကိုအမည်စင်းတင်သွင်းလိုက်ပါတယ်။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုစည်းပွားရေးကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဦးစိုးဝင်းကနိုင်ငံတကာဗန္ဒာရေးဆိုင်ရာဝန်ဆောင်မှုကုမ္ပဏီကြီးဖြစ်တဲ့ Deloitte ရဲ့မိဖက်အဖြစ်လဲလုပ်ကိုင်နေသူပါ။မြန်မာအစိုးရရဲ့စည်းပွားရေးညှိနှိုင်းမှုကော်မတီမှလည်းအဖွဲ့ဝင်ဖြစ်ပါတယ်။မြန်မာနိုင်ငံခြားကုန်သွယ်မှုဖန်မှာအထွေထွေမန်နေဂျာအဖြစ်လဲတာဝန်ယူခဲ့ပြီးစီးပွားရေးလောကမှာလူသိများသူဖြစ်ပါတယ်။အခက်ခဲလိုက်စားမှုနဲ့စုံစမ်းခံရတဲ့အရင်စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးကျော်ဝင်းရာထူးကနှုတ်ထွက်သွားပြီးတဲ့နောက်မှာလစ်လန့်နေတဲ့ဝန်ကြီးနေရာကိုအစားထိုးဖို့အခုဗန္ဒာရေးဆိုင်ရာကျွမ်းကျင်သူအသက်80အရွယ်ဦးစိုးဝင်းကိုသမ္မတဦးဝင်းမြင့်ကအမည်စင်းတင်သွင်းတာဖြစ်ပါတယ်။ပြည်တော်စုလွှတ်တော်မှာဒီကိစ္စနဲ့ပတ်သက်ပြီးလာမယ့်မေလ30ရက်နေ့မှာဆွေးနွေးကြဖို့ရှိပါတယ်
။မလေးရှားနိုင်ငံမှာမန်သာအဖက်တမင်းစိတ်ကြွဆေးပြားနဲ့ဘိန်း 1.2 တန်နီးပါးကိုလွန်ခဲ့တဲ့သတင်းဘက်ကဖမ်းဆီးရမိတယ်လို့မလေးရှားကောက်ခွန်အရာရှိတွေကဒီကနေ့ပြောပါတယ်။ဒေတာရင်းဖြန့်ချိဖို့လို့ယူဆတဲ့ရာပစိတ်ကြွဆေး 1,189 ကီလိုဂရမ်နဲ့ဘိန်း 960 ကီလိုဂရမ်ကိုသိမ်းဆည်းရမိတာလို့အကောက်ခွန်အရာရှိချုပ်ဆာဘရိုမနီယမ်တိုစလီကဒီကွာလာလမ်ပါမှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါမေလ22ရက်နေ့ကကွာလာလမ်ပါမြို့စင်ကြေဘုံမှာအဲ့ဒီမူရစ်ဆေးဝါးတွေကိုတင်ဆက်ရမိပြီးတဲ့နောက်ဒီအမှုနဲ့ဆက်ဆက်ပြီးမြန်မာ3ဦးနဲ့မလေးရှား3ဦးကိုအာဏာပိုင်တွေကဖမ်းဆီးထားပါတယ်ဖမ်းဆီးရမိတဲ့အဲ့ဒီမူရစ်ဆေးဝါးတွေကိုလေအလုံးပိတ်ထားတဲ့ရွှေရောင်အိတ်တွေနဲ့ထည့်ထားပြီးတော့အိတ်တွေပေါ်မှာဒါရှီကန်လက်ဖက်ဆိုပြီးတော့ရိုက်နေထားတယ်လို့ဆိုပါတယ်အဲ့ဒီမူရစ်ဆေးတွေကိုအစားအသောက်ဖြစ်တယ်လို့လည်းအကောက်ခွန်ဆိုင်ပေါ်မှာရေးသားထားတယ်လို့ပြောပါတယ်အခုလိုဖမ်းဆီးရမိပြီးတဲ့နောက်ဒီအမှုကိုဆက်လက်စုံစမ်းနေပြီးမြန်မာနိုင်ငံကမူရင်မှောင်ခိုကိုင်းနဲ့ဆက်ဆက်ပတ်သက်မှုရှိတယ်လို့ယုံကြည်ကြောင်းဆာဘရိုမနီယမ်ကပြောပါရယ်အာရှဒေသနိုင်ငံတော်မြတ်မြတ်မှာမန်တာအဖက်တမင်းစိတ်ကြွဆေးပြားဈေးကွက်ဟာပူချေပြန့်လာပြီး2015ခုနှစ်နောက်ပိုင်းမှာတုံးဆဲမှုလည်းပုံများလာတယ်လို့ကြွမ်းကျင်သူတွေကထောက်ပြပါရယ်မြန်မာနိုင်ငံဟာဆယ်စုနှစ်တည်းနဲ့ချီဟီရိုအင်းဘိန်းနဲ့မန်တာအဖက်တမင်းစိတ်ကြွဆေးထုတ်လို့ဖြန့်ချီတဲ့နိုင်ငံဖြစ်တယ်လို့လည်းသူတို့ကပြောပါရယ်ခင်ဗျာ
2018ခုနှစ် Atlantic Hurricane မုန်တိုင်းရာသီအတွက်ပထမဆုံးဖြစ်တဲ့အပူလျော့ပိုင်းမုန်တိုင်း Alberto ကြောင့်အမေရိကန်ပင်လယ်ခွေ့ကမ်းရိုးတန်းဒေသနဲ့ Cuba အနောက်ပိုင်းတို့မှာဒီကနေ့မိုးသည်ထန်နေပါတယ်။တနအီကို၄တိုင်နှုန်းကီလိုမီတာ100လောက်နဲ့ဒီကနေ့တနင်္လာနေ့မှာကုန်းတွင်းပိုင်းကိုမုန်တိုင်းဝင်ရောက်လာမယ်လို့ American Hurricane စောင့်ကြည့်ရေးဌာနမိုးလေဝသပညာရှင်တို့ကခန့်မှန်းထားပါတယ်ရှင်
။ဒီကနေ့ဟာ American ပြည်ထောင်စုရဲ့ကြာဆုံးရှစ်သည်အောက်မွေပဲနေ့ Memorial Day ဖြစ်တဲ့အတွက်ဒါနိုင်ငံတော်အားလည်းယနေ့အဖြစ်သတ်မှတ်ထားပါတယ်။မေလရဲ့နောက်ဆုံးတနင်္လာနေ့မှာကျင်းပမည်ဖြစ်တဲ့အောက်မွေပဲနေ့ဟာတာဝန်ထမ်းဆောင်ရင်းကြာဆုံးခဲ့တဲ့အမျိုးသမီးအမျိုးသားရှစ်သည်တွေကိုဂုဏ်ပြုတဲ့နေ့လည်းဖြစ်ပါတယ်။ Memorial Day ကိုအစိုးရရုံးပေးရဲ့အဖြစ်သတ်မှတ်ဖို့1992ခုနှစ်တုန်းကလွှတ်တော်ကဆုံးဖြတ်ကြေညာခဲ့ပါတယ်။ဒီကနေ့ Memorial Day အထိမ်းအမှတ်အနေနဲ့ American ပြည်အောင်စုမြို့တော်ဝါရှင်တန်ပြည်မှာနားမှာရှိတဲ့ Arlington မြို့သားစစ်သည်ကြီးမှာသမ္မတ Trump ကပန်းခွေချမှာပါ။မနေ့တနင်္ဂနွေနေ့တုန်းကလည်းတော့ Rolling Thunder လို့ခေါ်တဲ့ဆိုင်ကစီးစစ်ပြက်နေရဲ့အခမ်းအနားကိုကျင်းပခဲ့ပါတယ်ခင်ဗျာ
။ Direct from Washington The Voice of America The VOA
တနင်္လာညနေခင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်အောင်တို့ကြီးညာပေးခဲ့ကြတာပါ။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA ရဲ့ internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနာဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်။ကချင်ပြည်နယ်အတွင်းမြမတက်မတော်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့အကြားဖြစ်ပွားနေတဲ့တိုက်ပွဲအတွင်းနှစ်လနီးပါးပိတ်မိနေတဲ့တနိုင်းမြို့နယ်အောင်လော့ကျေးရွာသားတို့ဟာတနိုင်းမြို့ဘာသာရေးအသင်းတော်ကိုတင်းရှောင်ရောက်ရှိလာပါတယ်။ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ရွာသားတွေဟာစားတောက်နေထိုင်ရေးမှာအခက်အခဲနေလေရင်ဆိုင်နေရပါတယ်အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကပြောပြပေးမှာပ
ါဟုတ်ကဲ့ပါကချင်ပြည်နယ်တနိုင်းမြို့နယ်တွင်တိုက်ပွဲကြောင့်တောတောင်ဆဲမှာပိတ်မိနေတဲ့အောင်လော့ကျေးရွာသား60ကျော်ဟာမနေ့ကညနေပိုင်းမှာတနိုင်းမြို့ရိုမန်ကက်သလစ် RC ခရီးရန်ဘုရားကျောင်းကိုရောက်ရှိလာတယ်လို့တနိုင်းမြို့ခရီးရန်ဂိုင်းပေါင်းစုစစ်ဘေးရှောင်အကူအညီဆော့ရှောက်ရေးကော်မတီဝင်ဦးနော်တောင်ကပြောပါတယ်
လူက60နဲ့4ရောက်တော့တနင်္လာနောက်ဆုံးနေ့ရောက်လာအပြက်ကြီးရေရောသလိုမျိုးရှိပြီးအလုံးပေါင်း60နဲ့4ရောက်ရှိတယ်ဒီတော့ဟိုတောမှာလည်းအင်းချင်းပြတ်ပြီးဆိုမှာသူလည်းသူကတူတူလို့ပြောတာစက်ကြီးကအင်းစေပုံစံကြီးကလမ်းပြေချောင်းနဲ့အစကြီးပိုင်းနဲ့အင်းလောက်သွားတယ်လူပိုက်ဒေးလူသွားတယ်သူကတောလမ်းကနေတန်လာရတယ်ဆိုတော့သူကလူတွေသူမျိုးပတာရတော့အလုံးကြီးကလည်းဒီတော့သူကနေသူကလည်းပြရတယ်ဟုတ်တယ်
အောင်လော့ရွာသားစစ်ချောင်းတွေဟာပြီးခဲ့တဲ့ဧပြီလအတွင်းကတမတော်နဲ့ KIU တို့ကြားတိုက်ပွဲကြောင့်နေရက်ကနေတင်းချောင်းနေရပြီးတောတောင်ဆဲမှာပိတ်မိနေခဲ့တာပါဒီတိုက်ပွဲတွင်စစ်ချောင်းရွာသား2000ကျော်ဟာစစ်ဘေးလွတ်ရကိုတင်းချောင်းဖို့တမတော်ဘက်ကနေပိတ်ပင်ထားတာကြောင့်တောတောင်ဆဲမှာနှစ်လနီးပါးကြာမြင့်စွာနေထိုင်လာခဲ့ရတာပါမေလအစောပိုင်းတုန်းကတောထဲမှာပိတ်မိနေတဲ့သူတို့ချို့ကိုအစိုးရဌာနဆိုင်ရာနဲ့ဗာရာရေးဖွဲ့စည်းတွေလူငယ်ဖွဲ့တွေကနေတွားရောက်ကယ်ထုတ်နိုင်ခဲ့ပြီးမြင့်ကျင်းနှမျိုးမှာရှိတဲ့ယာယီစစ်ဘေးရှောင်စခန်းနဲ့တနိုင်းမျိုးပေါ်ယာယီစစ်ဘေးရှောင်စခန်းတွေမှာခိုးလုံနေကြရပါတယ်။လက်ရှိတောတောင်ထဲမှာရွာသားဥယျာဉ်300ကျော်တောင်တင်နေစေလို့ဥနော်တောင်ကပြောပါတယ်။တနိုင်းမျိုးခရီးရန်ပါရာရေးတင်းတော်မှာစစ်ချောင်ဥယျာဉ်1300ဝန်းကျင်ရှိနေတဲ့အတွက်သူတို့ရဲ့စားတောက်နေထိုင်ရေးအခြေအနေကိုတော့ဥနော်တောင်ကအခုလိုဆက်ပြောပါတယ်။
ဒီအလုပ်ပေါင်းတော့1300တဝန်းကျင်ရှိနေတယ်။ဒီရအနေနဲ့သူတို့ IGP စတိမမကြည့်သေးတဲ့အတွက်သူတို့ကအဆောက်အဦကအမှန်ဆက်တန်းခွင့်ရှိတဲ့အတွက်ဒီကဝတ်ပြည်ကြီးဆောက်ထားတဲ့မြန်မာပြည်တွေကအလုပ်ကိုပြည်ဆောင်တော့သူတို့ဆိုင်ရေးတစ်ဆမှာသူတို့လည်းသူတို့ကဆက်ဆွေးရှိနေတာပြီးရတယ်။ဒါတာပေါက်တာဆိုတော့ NGO ဖွဲ့စည်းတွေကအခြေခံအစားအစာအတွက်လက်ရှိနည်းနည်းပါပါထောက်ပံ့ပေးတာတွေလည်းရှိတယ်။
အလားတူအင်ဂျိုင်းယာမြို့နယ်နဲ့ချီဝဲမြို့နယ်တွေမှာတမတော်နဲ့ KIU တိုက်ပွဲတွေကြောင့်ရွာသားထောင်ကျော်ဟာမြေကြီးနားမြို့နယ်တံဖဲကျေးရွာကက်သလစ်ဖရားကျောင်းမှာစစ်ဘေးတိမ်းချောင်နေရပါတယ်။တံဖဲစစ်ချောင်စခန်းချင်းတွေကတော့တံဖဲကက်သလစ်ကျောင်းတိုက်ခါတော်ရစရာတော့ဥစွတ်အောင်ကအခုလိုပြောပါတယ
်။300ကျော်လို့ရှိနေတယ်။ရွာပေါင်းက20ကျော်တုံးခဏလေးရှိပါသေးတယ်။ဒီအင်ဂျိုင်းယာမြို့နယ်အောက်လည်းပါတယ်။ဒီမိုင်ဝါလောင်ကဒီမိုင်ဝါလောင်ကမြေခါနဲ့မြေခါကြားရွာတွေပေါ့။မလို့တတိယသကလုံးပေါင်းချက်စားနေပါလေဒီရှေ့တက်ကများဒီစားရအောင်မယ်တော့ဒီစားရစာပြင်ဖို့တောင်းဆောင်ခက်ခဲရှိတယ်ဒီမိုးရွာလေဆိုတော့
ဧပြီလကွန်ပိုင်းအင်ဂျိုင်းယာမြို့နယ်တွင်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့လို့ဒေသခံများပြားတံဖဲကျေးရွာကက်သလစ်ဖရားကျောင်းမှာစစ်ဘေးတိမ်းချောင်လာခဲ့ကြတာပါအဲ့ဒီစစ်ရှောင်တွေထဲမှာကျောင်းနေရွယ်ကလေး900ကျော်ပါရှိနေတဲ့အတွက်ကလေးတွေပညာသင်ကြားရေးမှာခက်သွေးနေတယ်လို့သူကဆိုပါတယ်လ လက်ရှိအင်ဂျန်ရံမြို့တွေမှာအင်ဂိုင်းကောင်ရွာအင်လောက်ရံရွာကစိတ်ဆောင်ရွာရာ6ရွာကျော်ရှိနေပြီသူတို့ရဲ့လက်ရှိအခြေအနေကိုတော့ကချင်နှစ်ချင်းသိန်းတော်ထွေထွေတွင်းမှုဒေါက်တာခလန်ဆန်စွန်ကအခုလိုပြောပါတယ
်အမကလေးရကျော်ရှိတယ်အလုံးအင်ဂျန်ရံကပဲသူတို့ကဒီလိုပိမိနေတာလို့ပြောတာထက်ကွာလေတစ်ခေါက်ကျွန်တော်တို့အလုံးသွားတော့ကသူတို့ကမလိုက်လာဘူးခြေနေကနည်းနည်းကောင်းမလို့လို့ဖြစ်ခဲ့တာပေါ့နိုင်ငံရေးပါတီတွေကလည်းသူတို့ရဲ့မဲဆန္ဒနဲ့ဆိုတော့လူအပ်တာတွေပံ့ပိုးပေးမယ်ဆိုပြီးမှအဲ့လိုနေခဲ့တဲ့ဖွဲ့ဖြစ်တယ်ခုနောက်ပိုင်းတော့တိုက်ပွဲရတဲ့ပြန်ရှိလာတယ်ဆိုတော့သူတို့ကပြန်ထွက်လာခြင်းတယ
်အင်ဂျင်ရံမျိုးစစ်ဆောင်တွေကိုလွှတ်တော်ကိုယ်စားလှယ်တွေမြင့်ကျင်းနှခရံထွေထွေအုပ်ချုပ်ရေးမှုအဖွဲ့တွေကချင်ပြည်နယ်လူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရခြားရာရေးဦးစီးဌာနကြက်ချင်းဒီအဖွဲ့တို့တွားရောက်တွေ့ဆုံခဲ့ပြီးစန္ဒရိခာကူညီတွေပေးဆောင်ခဲ့ပါတယ်ဧပြီလအတွင်းမှာကချင်ပြည်နယ်ဖားကတနိုင်းကမိုင်းမူကောင်အင်ဂျိုင်းရံမြို့နယ်က KIA အခြေပြုနေရာတွေဖြစ်တဲ့မောင်ဝဲဒေတာအောင်လော့ဒေတာကစုပ်ဒေတာနဲ့အင်ဂျိုင်းရံဒေတာတွေမှာတပ်မတော်ကနေနေမြရှင်းလင်းရေးလှုပ်ဆောင်ခဲ့လို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်ဒေတာခန့်ပြည်သူ 9,000 နီးပါးထွက်ပြေးသိမ်းရှောင်နေရပါတယ်စစ်ရှောင်ရွာသားတွေအနေနဲ့ KIA နဲ့ဆက်သွယ်မရှိတဲ့လူတွေနေရရင်းကိုပြန်နိုင်ကြောင်းတပ်မတော်ကနေပြီးခဲ့တဲ့လကကြေညာထားပေမဲ့လည်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင့်နေရရင်းကိုမပြန်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ကိုနိုင်ကွင်းဝင်ပါရှင်တစ်ဆက်တည်းမှာပဲတပ်ဖက်ကတရားစွဲဆိုလိုက်တဲ့စစ်ဘေးသင့်ပြည်သူတွေအရေးနဲ့တိုက်ပွဲရရေးဥဆောင်လှုပ်ရှားသူကချင်ကောင်းဆောင်သုံးဦးအမှုနောက်ဆုံးအခြေအနေကိုတင်ဆက်ပေးပါဦးမယ်တိုက်ပွဲတွေရရေးနဲ့စစ်ဘေးသင့်ပိမိပြည်သူတွေလွတ်မြောက်ရေးဥဆောင်လှုပ်ရှားသူကချင်ကောင်းဆောင်သုံးဦးကိုတပ်မတော်ကိုအကြီးညိုပြက်အောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးအတရေဖြစ်မှုပုံမှန်900နဲ့တရားဆွဲဆိုခဲ့တဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုဗိုလ်မှူးကြီးကိုတရားသူကြီးကဒီကနေ့စတင်စစ်ဆေးပါတယ်။တရားဆွဲဆိုခံရသူကချင်အရေးလှုပ်ရှားသူတွေရဲ့ရှေ့နေတွေကတော့ဒုဗိုလ်မှူးကြီးရဲ့ဆွဲဆိုချက်တွေဟာမခိုင်လုံတဲ့အတွက်ပတ်လတ်ပေးဖို့ရှောက်ထားကြပါတယ်။မြကြီးနားမြို့တရားရုံးမှာစစ်ဆေးနေတဲ့အမှုနောက်ဆုံးရအခြေအနေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်ကချင်ပြည်နယ်မြကြီးနားမြို့စီတာပူမနောကွင်းကနေပြီးတော့ကချင်ငိမ့်ချမ်းရေးအတွက်လမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ချီတဲ့လှုပ်ရှားမှုမှာဦးဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ဦးလမ်ဆောင်ဦးဇော်ချန်နဲ့ဒေါ်နံဘူးတို့ကိုတက်မတော်ရဲ့ဂုံတိတ်ကညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တွေကဆင့်ခေါ်တဲ့ပထမဒုတိယဂျုံချင်းနေမှာတော့တရားစွဲဆိုခံရသူ၃ဦးကိုအာမခံပေးခဲ့ပြီးတော့ဒီကနေ့တတိယအကြိမ်မြောက်ထုတ်တဲ့ရုံးချင်းမှာတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကိုတရားသူကြီးကစတင်စစ်ဆေးခဲ့ပါတယ်ဒုဗိုလ်မှူးကြီးဘက်ကတပ်မတော်ကိုကိုစားပြုဆွဲဆိုတာမဟုတ်ဘဲတပ်ကိုတိုက်ခါကြအောင်လှုံ့ဆော်နေတာတွေကိုတပ်မတော်သားတယောက်အနေနဲ့ကန့်ကွက်တဲ့အနေနဲ့ဆွဲဆိုခဲ့တာဖြစ်ကြောင်းထွက်ဆိုခဲ့တယ်လို့တရားရုံးမှာဒီကနေ့တွားရောက်ရင်းဆိုင်ခဲ့တဲ့တရားစွဲဆိုခံရသူတဦးဖြစ်တဲ့ဦးလမ်ဆောင်ကပြောပြပါတယ
်ဟုတ်ကဲ့အဓိကတော့ဒီနေ့ကတော့ဒီကျွန်တော်တို့ဒီဆိတ်ဆူတဲ့ခေရလူဒုတိယဗိုလ်မှူးကြီးမြို့မင်းဦးကိုကျွန်တော်တို့စစ်တာပါနော်ကျွန်တော်လူမျိုးဆောင်နဲ့ကိုစောက်ချက်နေရောက်ရဲ့ရှေ့နယ်ဦးမှုဆိုင်သူကျွန်တော်တို့စစ်တယ်ပြီးရင်ကျွန်တော်တို့ဒေါ်နောင်ဘူးအတွက်ကတော့ဇမတော်ဒွိပူအနေနဲ့အဓိကစစ်တာပါနော်ခေရလူကိုဒီဘက်ကိုကျွန်တော်တို့ရှေ့နယ်တွေနင်းနေတဲ့အချိန်မှာတော့သူကတော့ဒီသတ်မတော်ရဲ့တရားဝင်ညားလောအမိန့်ကြီးနဲ့ဆွဲဆိုတာမဟုတ်ဘဲနဲ့သတ်မတော်ရဲ့အဓိရဲ့စစ်တယ်ဆိုပြီးမှသူဘက်ကနေသတ်မတော်သားတယောက်နဲ့ဆွဲဆိုတာစစ်တယ်ဆိုတဲ့ဟာလည်းဒီအဓိကဆွဲဆိုသွားပါတယ်ဒီနေ့အဓိကဆွဲဆိုချက်ဒီလိုကိုစစ်တီးတဲ့နောက်ပိုင်းမှာကျွန်တော်တို့ရှင်းနေကတော့ဒီအမှုကတော့လုံးဝစဉ်ထုံနဲ့မညီတော့ဘူးဒါကိုပါလက်ဖို့အတွက်ပြောဆိုရှောက်ထားတာပါเนาะဒါပေမဲ့တရားသူကြီးကဒါကိုလက်မခံတဲ့ပုံစံတော့ဖြစ်တာပါเนาะဆိုတော့အခုကျွန်တော်တို့ရဲ့ရှင်းနေကတော့ဒီစစ်တီးနဲ့တရားလွတ်တော်ဆုတ်ကိုကျွန်တော်ဒီအမှုဆေးဖြစ်ဖို့အတွက်ရှောက်လွားပြင်မယ်လို့သူကတော့အဲ့လိုမျိုးပြောဆိုထားပါတယ်ကျွန်တော်တို့ဆို
အခုလိုမျိုးဒုတိယဗိုလ်မှူးကြီးဘက်ကဆွဲဆိုမှုတွေဟာမမှန်ကန်ကြောင်းနဲ့သူတို့အနေနဲ့ဒေသရင်းငြိမ်းချမ်းရေးနဲ့ဒုက္ခရောက်နေတဲ့ပြည်သူတွေကယ်တင်နိုင်ရေးငြိမ်းချမ်းချမ်းနဲ့ပဲလူလူကဆန္ဒပြခဲ့ကြတာဖြစ်လို့အမှုကိုဥပဒေကြောင်းအရဆက်ပြီးရင်ဆိုင်သွားကြမှာဖြစ်တယ်လို့လည်းတရားဆွဲဆိုခံရသူနောက်တဦးဖြစ်တဲ့ဦးဇော်ချက်ကပြောပါတယ်
တမ်တော်တာသူ့ရဲ့ကိုစားမပြုတ်တဲ့အတွက်ကြောင့်ဒါကအမှန်ဆိုမလို့တင်မလို့ထိုက်တဲ့မဆွဲတင်တဲ့ဒီနေ့ချက်ချင်းပလတ်တင်တဲ့အမှုတစ်ခုဖြစ်တယ်လို့ကျွန်တော်အညွယူဆမိတယ်သူတို့ကဂဂနာနာကွန်ကရစ်မြစ်တဲ့ဟာကိုသူကရောနောပင်မှရန်တမင်းမှသူတို့ဘာမှဆိုလို့လို့ရတယ်ဆိုတဲ့ပုံစံမျိုးနဲ့သူတို့လုံမဲ့ကြပုံစံအတိုင်းနဲ့လုပ်တယ်လို့ပဲကျွန်တော်ထင်နေကြအညွယူတုံတက်တယ်ကျွန်တော်တို့
ငင်းငင်းစွာလူလူဆန္ဒထုတ်ဖော်နေသူတွေကိုအခုလိုပုံမှန်အမျိုးမျိုးတက်ပြီးတရားဆွဲဆိုနေတာကတော့တိုင်းရင်းဒေသကစည်ရေးပြဿနာနဲ့လူလူကြုံတွေ့နေရတဲ့ဒုက္ခတွေကိုအမှန်တကယ်ပြည်လဲအောင်ဖြည့်ရှင်းနိုင်မယ်နီးလမ်းမဟုတ်ဘူးလို့တရားဆွဲဆိုခံရသူတွေကပြောပါတယ်
အဓိကတော့ကျွန်တော်တို့ဟာစစ် ကျောင်းကျွန်တော်တို့အားလုံးထိခိုက်နေတဲ့ဒီသူတွေအားလုံးအတွက်မိသားစုတွေအားလုံးအပေါ်တက်ကြီးရွယ်အိုကလေးနီးချင်းကိုယ်ဆောင်ကအစပေါ့နော်အားလုံးရဲ့ဒီလိုမျိုးရင်ဆိုင်နေရတဲ့ခက်ခဲတန်တန်တဲ့ဒီလိုမျိုးဖြစ်ပြပြီးမှအန်ဒီရှိနေတဲ့အနေအကိုနိုင်ငံတော်အစိုးရကလည်းအမြန်ဆုံးကေတင်ပြီးမှမိရဲ့ဒီလူတွေကိုအမြန်ဆုံးကေတင်ဆောင်ရွက်ပေးပါဆိုတဲ့ဟာကျွန်တော်တို့ကဒါဟိုနိုင်ငံတော်အစိုးရကိုကျွန်တော်တို့ကငင်းချမ်းစွာဆန္ဒထုတ်ပေါ်တာပဲဘလို့ကမှစော်ကားတဲ့ဟာမဟုတ်ပဲနဲ့ကျွန်တော်တို့ကဒါပြည်သူတွေကိုကေတင်ပေးပါဆိုတဲ့ဟာပဲကျွန်တော်တို့ကဆန္ဒထုတ်ပေါ်တာပဲဒါဒီအပေါ်မှာဒီလိုမျိုးကျွန်တော်တို့တတ်မတော်ဘက်ကလည်းကျွန်တော်တို့ကိုဒီတစ်ဖက်ကပြောမယ်ဆိုရင်ဒါစိတ်သက်စစ်ဆင်ရေးဒီချင်းချောက်တဲ့ပုံစံတရားဆွေးဆွေးမှုတွေကျွန်တော်တို့ကလှုပ်ဆောင်တာကတော့ကျွန်တော်တို့လည်းတော်တော်လေးကတော့ဝန်နေမိတာပေါ့နော်သူတို့ဘက်ကလည်းကျွန်တော်တို့ကိုဒီလိုမျိုးတရားဆွေးဆိုတာတွေဒီဆွဆွဲချက်တွေဟာကျွန်တော်တို့အပေါ်မှာခိုင်နှုံကြည့်ချမှုဘာမှမရှိပဲနဲ့ကျွန်တော်တို့ကိုဒီလိုမျိုးဆွဆွဲပြီးမှတရားဆွေးဆိုတာကတော့အခြေအနေကတော့အဆင်မပြေဘူးလို့ကျွန်တော်ပြောလို့ရတာပေါ့နော
်ဦးလမ်ဆောင်ပြပြပေးသွားတာပါဦးစောချက်ကလည်
းသိမိနေတဲ့ဒုက္ခရောက်နေတဲ့သူတွေကိုကယ်ဆယ်ဖို့ကြိုးစားတဲ့အလီလီကြိုးစားရင်းမှနောက်ဆုံးချက်မှမရတဲ့ချိန်မှာကျွန်တော်တို့ကဒါမျိုးတရားဝင်ညှင်းဆုစီတင်နေမှလုတ်တဲ့လုတ်ရပေါ်မှာပုံမှန်900တက်ပြီးမှစွဲတယ်ဆိုတော့ဒါတရားမျှတမှုကလုံးဝမရှိဘူးအဲဒါကြောင့်ဒါမျိုးလုတ်တယ်ဆိုတော့လူတူးတယောက်ရဲ့လူလတ်ဆိုပြောဆိုပိုင်ခွင့်ဆိုတဲ့ဥစ္စာမှာတော်တော်လေးထိပါလာတဲ့အနေထားရောက်တယ်လို့ကျွန်တော်အရင်တုံ့တက်တယ်မှာ
အခုလိုမျိုးကချင်ခေါင်းဆောင်တို့ဦးကိုအတရေဖြတ်မှုပုံမှန်900နဲ့တရားဆွဲဆိုထားတဲ့အမှုကိုတော့လာမယ့်ဂျွန်လ4ရက်နေ့မှာထပ်မံယုံချိန်သတ်မှတ်ထားပါတယ်သူတို့ကိုဆွဲဆိုထားတဲ့ပုံမှန်900ကတော့မိသူမဆိုတခြားတဦးဦးကိုအတရေဖြတ်မှုကျူးလွန်နေဆိုရင်ထိုသူကိုနှစ်နှစ်အထိထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေပြစ်ဒဏ်နှစ်ရဲ့စလုံးကိုဖြစ်စေချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်ရှင
်မဆုမမရှင်အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့နိုင်ငံတကာနဲ့ပြည်ရင်းက Religions for Peace နဲ့ဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်မောင်းတော်ဒေသကအခြေအနေတွေကိုတွားရောက်လည်လာခဲ့ပြီးဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လာရေးအတွက်စီစဉ်ဆောင်ရွက်နေတဲ့အခြေအနေတွေကိုသူတို့နားလည်နိုင်တဲ့ဘာသာစကားနဲ့ထုတ်ပြန်မယ်ဆိုရင်ယုံကြည်မှုတစ်ခုတည်ဆောက်နိုင်မယ်လို့ရှုမြင်ကြောင်းခရီးစဉ်မှာလိုက်ပါသွားတဲ့ကိုယ်စားလှယ်တဦးကပြောပါတယ်။ဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ရဲ့ခရီးစဉ်နဲ့ပတ်သက်ပြီး VOA သတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်။
ဟုတ်ကဲ့နိုင်ငံတကာနဲ့ပြည်တွင်းကဘာသာပေါင်းစုံကိုယ်စားလှယ်ဖွဲ့ဟာဒီလ26ရက်နေ့ကရခိုင်ပြည်နယ်ကိုတွားရောက်ပြီး29ရက်နေ့မှာမောင်းတော်မြို့နယ်အတွင်းကတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံချစ်ကြည်ရေးတံတားလှဖူးခေါင်ကြားစခန်းပန်းတော်ပြင်ကျေးရွာကိုင်းတော်မြို့တိုင်းရင်းသားကျေးရွာတွေကိုတွားရောက်လည်လာခဲ့ရာက28ရက်နေ့မှာရန်ကုန်မြို့ကိုပြန်လည်ရောက်ရှိခဲ့တာဖြစ်ပါတယ်ဒီခီးစင်မှာမတူညီတဲ့လူမှုအဖွဲ့အစည်းအသီးသီးကိုတွဲဆောင်ခွင့်ရခဲ့ကြောင်းမောင်းတော်ဒေတာကိုတွားရောက်ခဲ့တဲ့ Religion for Peace RFP အဖွဲ့ရဲ့အထွေထွေအတွင်းမှု Father Joseph Mawin ကအခုလိုပြောပါတယ
်ဟိုအတောင်မျိုးကတော့တောင်မျိုးကတော့လက်ခံရေးစခန်းပေါ့နော်အဲဒီကိုတွားတယ်ဒါဒီဘက်ကမတက်ဖို့ကောင်ကြတော့ယာယီတက်ခုမစခန်းပေါ့ပုံမှန်တော့လက်ခံပြီးတော့နေရက်တစ်ခါနဲ့ရက်ခါပြီးဒီမှာမလပြန်လာနေရမလဲမလနေပြီးတော့သူတို့တွားခြင်းတဲ့နေရာသူတို့ပြန်ပြေးပေါ့အဲ့လိုပြောကိုကြမ်းအင်းနေပါသောက်ပေးမှာပြီးတော့မှကျွန်တော်တို့မိသားစုတွေနဲ့ပဲဆက်ပြေးတာပါဟိန္ဒူမျိုးနွယ်တွေနဲ့ပြီးတော့ဒုက္ခရောက်တဲ့ဟိန္ဒူတွေပေါ့နော်ဒီခါနဲ့ဖွဲ့တွေကြံနေတဲ့ဟာတွေဒါမွတ်စလင်ဖွဲ့တွေမိလောက်နဲ့နေရာဖွဲ့တွေနောက်ပြီးတော့မျိုးမိသားစုတွေပတ်ခံတဲ့ဖွဲ့တွေအဲ့ဒီမိသားစုတွေနောက်သွားစကားပြောပြီးပါခင်ဗျာ
တဖက်နိုင်ငံကိုရောက်ရှိသွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအစင်းသက်နှီးပါလောက်ရှိနေတာကိုတွေ့ရကြောင်းလည်းအခုလိုပြောပါတယ်
ကျွန်တော်တို့ဘက်ကတော့တဲတိလောက်သွားရှိတယ်။ဒီကကသူတို့ဆောက်ထားတဲ့နေရာမှာလူပေါင်း6000လောက်ကတည်နေထားလို့ရတယ်။ဒီမှာလည်းတင်စီစီရေလောက်ကပါလေသူတို့ပြင်ဆင်ထားတဲ့အတိုင်းအတာတွေဆိုတော့ဟာပြောနိုင်တော့ဆောက်ပြင်နေထားလို့ရှိနေပါလေ။နေအားပြင်းတဲ့စီစီရေတနေရာပြင်မပုံတည်တနေရာပြင်စီစီကထုတ်ပြီးတနေရာပြီးလာတဲ့ခါကျဒီရိတ်ခါတွေပါလေပြီးဘောနော်ဝတ်စာတွေအစားဥက္ကကနေရာစားစောင်းနေရာစားအဲ့တော့လည်းဟိုချမ်းသာသူတို့ဘုလိုရင်ဆွဲရနေတော့ကပြလုပ်တာလည်းတွေ့ပါတယ်ခင်ဗျ။ပစ္စည်းတွေလည်းကတော့သိရှိနေပါတယ်။ပြင်လာရပါဆိုတော့ရက်တက်ထားမယ်။ထားပြီးတော့ဒီဘက်စကားကိုပို့မယ်။အဲ့လည်းပို့ဖို့ကားကြီးတွေလည်းသူထားရလဲအလုံးတော့အများကြီးတွေ့ပါတယ်ခင
်ဗျ။ပြန်လဲဝင်ရောက်လာမဲ့ဒုက္ခသည်တွေရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးလဲသူတွေ့မြင်ခဲ့တာတွေကို Father Joseph Mawin ကအခုလိုပြောပါတယ
်။ဖမ်းလေပတ်ချက်လေတော့လုံခြုံရေးကိုသူတို့လုံအောင်ထားတာပါ။ဘဝကြီးမှာရှိတဲ့လူတွေဒီထားရလေကျွန်တော်တို့လည်းစိတ်မတည်ဘူးပေါ့နော်လူတွေရဲ့စိတ်ကစိတ်ပြင်ဆင်ရဘယ်လောက်ထိပြင်ဆင်လာလဲဆိုတော့ကျွန်တော်မသိဘူးသူတို့ကတော့သိရင်လည်းသိမှာပေါ့လူတွေရှိလေလူတွေရတာဘယ်လိုခြောက်နေလဲဒါလည်းကျွန်တော်နားမလဲဘူးလေကျွန်တော်သွားတဲ့နေရာတွေနဲ့တော့ဝေးပါဗျာဘယ်လိုတွေရှိနေပြီဆိုတော့လူတွေတည်းရညွှန်းတကူသိနေတာတော့မသိဘူးလေအဲ့လောက်ထိအသေးစိတ်ကိုကျွန်တော်လည်းပြောနိုင်ဘူးလေ
ဒုက္ခတွေတွေပြန်လာနိုင်ရေးအတွက်ကိုတော့အခုလိုအကြံပြုပြောကြားပါတယ
်ဘက်ကလူတွေတော့မလာရေးဘူးဆိုတာကဒီလိုကလုံးဝနေရာမဲ့တွေဖြစ်သွားလိမ့်မယ်။ဘာညာဆိုတော့အတွေးခေါ်လေးတွေဟိုဘက်ကများနေတာ
ဘက်ကိုတွင်းမွင့်လင်းလင်းတိတိကျကျအခြေအနေတွေကိုမပြောပြနိုင်ရဘူးလို့ကျွန်တော်တို့ဘက်ကတော့ခံစားရတယ်။ဘုမာရှင်ရဲ့လူတွေကပြန်ပြန်ပြန်ဗမာစကားကိုနားမလည်ဘူးလေ။ဗမာစကားလည်းမတတ်ကြဘူးလေ။အခုလည်းကျွန်တော်တို့ဆလံဖွဲ့စည်းနဲ့တွေ့တဲ့အခါဖြစ်စေ၊ခင်တူဖွဲ့စည်းဖြစ်တာဖြစ်ဖြစ်၊မျိုးဖွဲ့စည်းဖြစ်တာဖြစ်ဖြစ်သူတို့ဗမာလူပြောသူတို့နားမလည်ဘူးလေ။သူတို့ကစကားပြန်နဲ့ပြန်တော့ရတယ်လေ။အဲဒီခါကျတော့ဗမာလူစာထုတ်ပြန်ရင်လည်းသူတို့ကသိကြတာမဟုတ်ဘူးလေ။သင်သာမြင်သာလူနားလည်နိုင်တဲ့စာလုံးလေးတွေနဲ့ဘုဘချာဒီဘက်ချမ်းကိုတော့အမှန်ကိုအမှန်တိုင်းသာတင်ပြပြီးတော့ဆက်ဆံသွားကြမယ်ဆိုရင်တော့ဒီဖက်တွေကယုံကြည်မှုတစ်ခုကိုတည်ဆောက်နိုင်ပြီပြန်လာနိုင်တယ်လို့တော့ကျွန်တော်ထင်တယ
်။ရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့ဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ဟာမြန်မာ၊စရီလင်္ကာ၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊ဂျပန်၊အိန္ဒိယနဲ့နော်ဝေနိုင်ငံကဘာသာရေးခေါင်းဆောင်တွေပါဝင်ပြီးဒီလ25ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မကြခင်ရက်တွေမှာတော့ရခိုင်ခီးစင်နဲ့ပတ်သက်လို့တွေးမြင်ခဲ့တာတွေကိုသဘောထားကြေညာချက်တစ်စောင်ထုတ်ပြန်ဖို့လည်းရှိနေပါတယ
်။ဒေါက်တာရှင်များရှင်မြန်မာနိုင်ငံမှာအမြင့်တွေနေတဲ့အကျင့်ပြတ်ခြားစားမှုတွေကိုလက်ရှိအစိုးရလက်ထက်မှာအရှိန်မြင့်ဆောင်ရွက်လာတာတွေ့ရပါတယ်။ဒါပေမဲ့လက်ရှိမှာစုံစမ်းအရေးယူခံရသူတွေကယာရုကြည့်တဲ့သူတွေဟာလက်ရှိအစိုးရကခန့်ထားတဲ့သူတွေများပါတယ်။အရင်အစိုးရအဆက်ဆက်လက်ထက်အတွင်းအကျင့်ပြတ်ချစားမှုနဲ့နာမည်ကြီးခဲ့သူတွေအခုချိန်ထိဘာကြောင့်အရေးယူမခံရသေးသလဲဆိုတဲ့တောတာရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ပါတယ်။ရုပ်ဖုန်းနံပါတ်ကတော့1-2-3-2-3-2-9-9-9လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင
်။အခုညနေပိုင်းရေဒီယိုအစီအစဉ်တွေအပြီးမှာတော့ TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ညနေပိုင်းအစီအစဉ်အဆုံးမသတ်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကအကြီးညာပေးပါမယ်ရှင
်။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့ရဲ့ဖြစ်လာနိုင်ခြင်းရှိတဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးဆွေးနွေးဖို့ American နဲ့မြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေမနေ့တနင်္ဂနွေနေ့တုန်းကတောင်ထဲမြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်ကဆင့်မဲ့ဆောင်မှာတွေ့ဆုံခဲ့ကြပါတယ်။စင်ကာပူမှာဇွန်လ12ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲကိုဖျက်တဲ့အကြောင်းပြီးခဲ့တဲ့ကြာသပတေးနေ့ကပြောဆိုခဲ့တဲ့အမေရိကန်သမ္မတထရန့်ကစီစဉ်ထားတဲ့အတိုင်းဆွေးနွေးပွဲဖြစ်လာဖို့အလားအလာကောင်းတယ်လို့ပြောဆိုထားပါတယ်။မြောက်ကိုရီးယားနိုင်ငံဟာအလားအလာကောင်းနေရှိနေပြီးတစ်ချိန်မှာစီးပွားရေးနဲ့ဗန္ဓာရေးအင်အားကြီးတဲ့နိုင်ငံတစ်ခုဖြစ်လာမယ်လို့ယုံကြည်တဲ့အကြောင်းဒီပေါ်ကင်ဂျုံအွန်းအနေနဲ့သူနဲ့တဲ့သဘောတည်းရှိတယ်ဆိုရင်ဖြစ်လာမယ်လို့သမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ကိုလံဘီယာနိုင်ငံကသမ္မတရွေးကောက်ပွဲမှာတော့လက်ဝဲဝါဒီသဘုံဟောင်းနဲ့ conservative သမရိုးကြဝါဒီတူတို့ရှင်ပြိုင်ကြတာမှာမဲအပြတ်အသတ်မကွာတာကြောင့်နောက်တစ်ကြိမ်ထပ်ပြီးတော့ရှင်ပြိုင်ရမယ့်အနေအထားရှိပါတယ်။လက်ရှိရေးထွက်ထားတဲ့မဲရလတ်တွေအရ conservative အထက်လွှတ်တော်အမဟောင်း Ivan Dike က39ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးလက်ဝဲဝါဒီ Gestapo Petro က25ရာခိုင်နှုန်းနဲ့နောက်ကလိုက်နေပါတယ်။အဖဂန်ဆိုရရဲ့အစ်မြင့်ကိုစလေအဖွဲ့ကမနေ့တနင်္ဂနွေနေ့မှာပါကစ္စတန်နိုင်ငံကိုတွားရောက်ပြီးအဖဂန်နဲ့ပါကစ္စတန်ကြားအကြမ်းဖက်ဝါဒတံပြန်ချေမှုန့်ရင်းနဲ့လုံခြုံရေးတို့ကိုဆွေးနွေးခဲ့ပါတယ်။အဖဂန်ထိပ်တန်းလုံခြုံရေးကိုစလေအဖွဲ့ကတော့အမျိုးသားလုံခြုံရေးအကြံပေးဟက်ဖနီအက်ဒမာကဦးဆောင်ခဲ့ပါတယ်ရှင
်။တနင်္လာညနေခင်းနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်သိငီထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ဘေးဘာဘာဖြစ်ပါတယ်။ဒီ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ71925ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington. From Washington, this